မြန်မာနိုင်ငံရဲ့နေဆက်တစ်ဖက်ချန်ကယူနိုင်ငံအနောက်တောင်ပိုင်းရှိသည့်မြို့မှာအင်္ဂါနေ့ကမြို့ပြဒေသတဝိုင်းနေထိုင်သူတွေကိုကိုဗစ် -19 ရောဂါဆက်ဆီးခဲ့ပြီးရောဂါပိုးကူးစက်သူတယောက်မှမတွေ့ရှိခဲ့ပါဘူး။ပြီးခဲ့တဲ့နှစ်ရက်ကမြန်မာနိုင်ငံကနေရှိသည့်မြို့တွေကိုတရားမဝင်ဝင်လာသူ2ဦးမှဒီရောဂါပိုးရှိနေတာတွေ့ခဲ့ရပြီးတဲ့နောက်ဒေသခံတွေကိုအခုလိုစမ်းသပ်ဆက်ဆီးခဲ့ရပါအင်္ဂါနေ့မနေ့ပိုင်းကစပြီးတမျိုးလုံးအတိုင်းအတာနဲ့ဓာတ်ခွဲနမူနာပေါင်း6000ကျော်ရယူစစ်ဆေးခဲ့ပြီးအခုထိတော့မြန်မာနိုင်ငံကဝင်ရောက်လာသူအတူပြည်လူနာ2ယောက်ကလွဲလို့ဒေတာရင်းရောဂါပိုးကူးစက်သူရှိသေးဘူးလို့ COVID-19 တုံ့ပြန်ကိန်းကဆောင်ရည်အဖွဲ့ညွှန်ကြားရေးမှူးကောညွန်ဇန်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တရားခွဲစောင့်ကြည့်ထားသူ201ဦးတည်းက190ကိုစစ်ဆေးရမှာလေရောဂါပိုးမတွေ့ဘူးလို့သူကပြောပါတယ်မြူလင်းအသွားအလာကန်တက်တားမြင့်ချက်တွေချမှတ်ထားပြီးအင်္ဂါနေ့မနေ့ပိုင်းကစလူမျိုးကံတွေကိုနေနေမှာပဲနေဖို့အမိန့်ချမှတ်ထားပါတယ်။အထူးခွင့်ပြုချက်မပါပဲဘယ်သူမှမြူရင်းဝင်ရောက်ခွင့်မပေးတယ်လို့မြူရဲကနေမထွက်ခွာဖို့ကိုလည်းညွှန်ကြားချက်တွေတင်းတင်းကြပ်ကြပ်ထုတ်ပြန်ထားပါတယ်။ရောဂါပိုးရှိနေတဲ့မြန်မာနှစ်ယောက်ကိုရောဆေးရုံမှာတိကျခွဲစောင့်ကြည့်ကုသပေးနေပြီးဒီလူတစ်ယောက်အနေနဲ့နောက်ပိုင်းမှာတရားမဝင်ဝင်ရောက်မှုနဲ့ဆစ်ဆီးမင်းမြန်ခံရမှာဖြစ်တယ်လို့ဒေသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။မျိုးရင်းလူစုလူဝေးမလုပ်ဖို့တားမြစ်ထားပြီးစီးဆိုင်တွေစားတောက်ကုန်ဆိုင်တွေနဲ့လေယာထွက်ပစ္စည်းရောင်းဆိုင်တွေကလွဲလို့စီးပွားရေးလုပ်ငန်းအများအပြားကိုလည်းအာဏာပိုင်တွေကယာယီပိတ်ခိုင်းထားပါတယ်ရှင်။